ထိုင်ဝန်ကြီးချုပ်တက်ကနီရှင်နှစ်ယောက်ကိုပြီးခဲ့တဲ့နှစ်ရက်ကသူတို့တိုင်မှုကင်းတဲ့အာဏာသိမ်းမှုနဲ့ချုပ်ချခဲ့တဲ့ထိုင်စစ်ကောင်ဆောင်တွေဟာထိုင်နိုင်ငံအဝိုင်းကိုထိန်းချုပ်မှုတွေနဲ့ဒီနေ့ကျတဲ့လုံလောက်ရမှာနိုင်ငံရေးပါတီတွေတွေ့ဆုံခွင့်တွေသတင်းမီဒီယာတွေပေါ်မှာကန့်မှတ်ချုပ်ချယ်မှုတွေဆက်မှတ်လိုက်ပါတယ်ဒီအကြောင်းဘန်ကောက်မြို့က VOA သတင်းတော် Emily Collins ကမြလူများသတင်းပေးပို့ထားပါတယ်ဒေါ်လာလာကန်ကြီး
ဟုတ်ကဲ့ဦးကျော်ကျော်သိန်းထိုင်းစစ်တပ်ကနိုင်ငံတည်ငြိမ်ရေးအတွက်ရည်ယူဆောင်ရွက်ရတဲ့ဆိုပြီးနိုင်ငံရေးပါတီတွေတွေ့ဆုံမှုတွေကိုပိတ်ပင်တဲ့အကြောင်းထိုင်းယူတန်တွင်ဘောကနေဒီကနေ့ကြေညာသွားခဲ့ပါတယ်။ဒါကြေနိုင်ငံရေးပါတီတွေထပ်ဖွဲ့စည်းတာတွေကိုလည်းပိတ်ပင်လိုက်ပါတယ်။ဤနာနစ်ကအာနာသိန်းအပြည့်မှာဗိုလ်ချုပ်စွန်ဒီဘွန်ညာရက်ကလင်ဦးဆောင်တဲ့စစ်ကောင်းဆောင်တွေကဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းကာမာရှယ်လောစစ်ဥပဒေကိုထုတ်ပြန်ခဲ့တဲ့ပြင်လူငါရောက်တဲ့ပူပြီးမဆူဝေးရဆိုတဲ့အမိန့်ကိုလည်းထုတ်ပြန်ခဲ့ပါလေ။ဗိုလ်ချုပ်စွန်ဒီနေနဲ့ဝန်ကြီးချုပ်အဖြစ်တရင်းနပတာဝန်ယူသွားမှာဖြစ်ပြီးအုပ်ချုပ်ရေးပြုပြင်ကြောင်းလဲမှုဆိုင်ရာကောင်စီဖြစ်တဲ့အဲ့ဒီစစ်အစိုးရကယာယီအစိုးရမှဝန်ကြီးချုပ်အဖြစ်အရတားတဝက်ကိုခန့်အပ်ဖို့ရွေးချယ်သွားမယ်လို့ပြောခဲ့ပါလေ
။သူไปแล้วนะครับจ้าเรามีภาระที่จะ
ဒီခေါ်ဆောင်မှုဟာတရင်းနပကြားမှာဖြစ်ပါလေ။ဝန်ကြီးချုပ်ဘယ်သူဖြစ်မလဲဆိုတာကိုတော့ရွေးချယ်နေတော့မှာပဲလို့ဗိုလ်ချုပ်စွန်ဒီကပြောသွားတာဖြစ်ပါလေ။ဒါအပြင်ရွေးကောက်ပွဲကိုလည်းနောက်နှစ်အောက်တိုဘာလမှာကျင်းပပေးမယ်လို့ခရီးပေးပြောကြားသွားပါတယ်။ခုလိုထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရပုဂ္ဂိုလ်တော့မ်ကီစီကအမေရိကန်အစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်လို့စိတ်ကိုစိတ်ပြစ်မိတယ်လို့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။ We very much urge that democratic elections be held as soon as possible.
စစ်ပဆိုင်ရာရရှိပြီးပေးထားတဲ့ကလေးတိုင်းဒီမိုကရေစီရွေးကောက်ပွဲတွေကိုအလျင်အမြန်ကျင်းပပေးဖို့အမေရိကန်ပြည်အောင်စုအနေနဲ့တိုက်တွန်းပါတယ်။အဲ့ဒီဂရီကိုဝစ်ကိုတီးဖို့လိုသလိုလေးစားလိုက်နာဖို့လည်းလိုပါတယ်။အခုလိုဖော်ဆောင်ရမှာလူလက်စွာပြောဆိုစည်းရုံးခွင့်တွေအပြည့်အဝပေးဖို့လိုအပ်တဲ့အပြင်အကြမ်းဖက်မှုလည်းကင်းဖို့လိုပါတယ
်။ဒါအပြင်အာဏာသိမ်းကောင်းဆောင်တွေကလူလူရဲ့သဘောထားအမြင်တွေကိုထုတ်ပြန်ပြောကြတာပုံနှိပ်ထုတ်ဝေတာမျိုးကိုပိတ်ပင်မှုအပါအဝင်သတင်းမီဒီယာတွေပေါ်မှာကန့်တာမှုတွေကိုလည်းကြာတာပရိနေကချမှတ်ခဲ့ပါတယ်။ထိုင်းသတင်းပုဂ္ဂလအဖွဲ့ဖြစ်တဲ့သတင်းမီဒီယာပြုပြင်ကြောင်းလေးလှုပ်ရှားမှုကစူပီနီယာကလနာရောင်ကတော့စစ်တပ်နေနဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုလေးစားသင့်တယ်လို့ပြောပါတယ်။
The
right to make a call to the military coup that ဒီကောင်ဆောင်တွေနေနဲ့သတင်းမီဒီယာလွတ်လပ်ခွင့်လွတ်လပ်စွာပြောဆိုခွင့်တို့ကိုလေးစားဖို့လိုအပ်ပြီးသတင်းချက်လက်တွေကိုလွတ်လပ်စွာထုတ်ပြန်ရရှိခွင့်တွေကိုလည်းမထိန်းချုပ်သင့်ပါဘူးလို့စူပီနီယာကပြောသွားတာဖြစ်ပါတယ်။တကယ်လို့အဲ့ဒီလိုသာထိန်းချုပ်ပေးဆိုရင်ထိုင်းနိုင်ငံဟာနောက်ပြန်ဆုတ်ရရောက်မှဖြစ်ပြီးဒါဟာထိုင်းလူထုတွေနိုင်ငံစီမှာဖြစ်တဲ့အတွက်ကြောင့်နိုင်ငံရေးပြုပြင်ပြောင်းလဲမှုနဲ့ဒီမိုကရေစီကိုဖော်ဆောင်လို့ရမှလည်းမဟုတ်ပါဘူးလို့မစ်စူပီနီယာကပြောသွားတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအင်္ဂလိပ်ဘာသာနှင့်ထုတ်ဝေတဲ့ The Nation သတင်းစာရဲ့လက်ထောက်အက်ဒီတာကာဗီချွန်ကီတာဘွန်ကတော့သူ့သတင်းစာအနေနဲ့ခုတည်းကတော့ဘာမှတီးဖြတ်မခံရသေးပေမဲ့ရှေ့ရေးအတွက်တော့ရည်ရည်မိတယ်လို့ပြောပါတယ်
။ I think if they really censor that would be very bad.
ဒီလိုလားသူတို့ကသတင်းမီဒီယာတွေကိုတီးဖြတ်မယ်ဆိုရင်ဒါဟာအခြေအနေသိမ့်မကောင်းဘူးလို့ဆိုရပါလိမ့်မယ်။ကျွန်တော်ကတော့ဒါကိုထွက်တိုက်သွားမှာပါပဲ။ဒါဟာမှန်တဲ့လို့ရမဟုတ်ပါဘူးလို့ The Nation လက်ထောက် Editor ကာဗီကပြောသွားတာဖြစ်ပါတယ်။ဘန်ကောက်ရှိရှင်နာလကောင်တက္ကသိုလ်ကနိုင်ငံရေးသုတေသီတူဖြစ်တဲ့တိတ္တန်ပွန်ဆွတ်ဒီရက်ကတော့လက်ရှိစစ်တပ်အာဏာသိမ်းမှုနဲ့ပတ်သက်လို့
They must not stay in power for too long because it looks
သူတို့ကတိတ်ကြကြအာဏာကိုချုပ်ကိုင်မထားသင့်ပါဘူး။အဲ့ဒီလိုသာလုပ်ရင်တော့အထင်သေးစရာဖြစ်ပါလိမ့်မယ်။ Uniform ကွက်တွေကအာဏာယူပြီးနိုင်ငံကိုအုပ်ချုပ်နေမယ်ဆိုရင်ထိုင်းနိုင်ငံပေါ်အများကကြည်တင်ရှုံချကြမှာဖြစ်တယ်လို့ချူလာလာကောင်းသူတေစီကပြောသွားတာဖြစ်ပါတယ်။ထိုင်းသတင်းမီဒီယာပေါ်လက်ရှိထိန်းချုပ်ကန့်တမှုတွေကိုဘယ်လောက်ကြာကြာချထားမလဲ။ဒီထိန်းချုပ်မှုဟာအင်တာနက်အပါအဝင်သတင်းမီဒီယာအလုံးပါဝင်သလားဆိုတာကိုတော့တဲကွဲစွာမသိရသေးပါဘူး။ရာဒုပြုတ်ဝင်းကြီးချုပ်ဟောင်းတက်ဆင်ကတော့နယူးယောက်ကုလသမဂ္ဂထွေထွေညီလက်ခံကြီးမှသူ့နိုင်ငံကိုကိုစားပြုပြီးတော့မိကွန်းပြောကြားမဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ပြီးမနေ့ကပဲလန်ဒန်ကိုရောက်ရှိသွားပြီဖြစ်ပါတယ်။သူဟာနိုင်ငံရေးကနေလောလောဆယ်အနားယူနေကြောင်းကြေညာခဲ့ပြီးစစ်တပ်အနေနဲ့ရွေးကောက်ပွဲကိုအမြန်ဆုံးကျင်းပပေးတယ်လို့လည်းမစ္စတာတက်ဆနာတိုက်တွန်းခဲ့ကြောင်းသိရပါတယ်